အမေရိကန်ပြည်သူ့မှာရောက်နေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဗီရိုမှာတောက်ချာနေကတွေ့ဆုံပြီးမြောက်အတ္တလန္တစ်စာချုပ်ဖွဲ့နေတိုးတောင်တင်းခိုင်မာ၏ကမ္ဘာ့ကုန်သွယ်ရေးနဲ့တခြားကိစ္စရပ်တွေဆွေးနွေးပါတယ်။ခေါင်းဆောင်တွေကတွေ့ဆုံပြီးအမေရိကန်နဲ့ဂျာမန်စီးပွားရေးခေါင်းဆောင်တွေနဲ့ဆက်လက်ဆွေးနွေးရမှာတော့အတမွေးဝန်ကြောင်းတင်နန်းကိစ္စလုတ္တရရန်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုချက်ချင်းပြင်းပြင်းပြောဆိုခဲ့ကြပေမယ့်နိုင်ငံတကာကုန်သွယ်ရေးလိုအဖို့အတွက်တွေရှိနေတဲ့ကိစ္စတွေကိုမဆွေးနွေးခဲ့ကြပါဘူး။ပူတိုသတင်းစာရှင်းလင်းပွဲတွင်မှာတော့သမ္မတထရမ့်ကခင်မမီတော့ဘူးလို့ပြောခဲ့ဘူးတဲ့နေတိုးအဖွဲ့ကိုအာပစ်ဆက်လက်အပိတ်ထောက်ခံသွားဖို့ထပ်မံကြေညာပြောကြားခဲ့ပေမယ့်အမားမိတ်ဖွဲ့ဝင်အနေနဲ့ကာဝေးရေးအတွက်ကုန်ကျစရိတ်ကိုမျက်မြတ်တရကြက်ခံမှုမရှိတာလက်ခံနိုင်စရာမရှိတဲ့အကြောင်းအရင်ကဝေဖန်ပြောဆိုချက်ကိုအမေရိကန်သမ္မတကထပ်လောင်းပြောကြားသွားပါတယ်။သမ္မတထရမ့်ရဲ့ပြောကြားချက်ကတော့ဂျာမန်ဝန်ကြီးချုပ်ကကြိုဆိုခဲ့တယ်လို့နေတိုးဖွဲ့ကာဝေးရေးသုံးစရိတ်အတွက်ပြီးခဲ့တဲ့နှစ်မှာဂျာမနီနိုင်ငံက800ခန်းတိုးမြှင့်တယ်လို့ဆက်လက်တိုးမြှင့်သွားမယ့်အကြောင်းလည်းကြေညာပြခဲ့ပါတယ်။အမေရိကန်ကကိုဂျိုးစီဝါကာကွယ်ပေးမဲ့မူဝါဒတွေကျင့်သုံးလာမဲ့ပေါ်စိုးရိမ်မှုတွေရောပေါအောင်ကြိုးပမ်းတဲ့အနေနဲ့ကုန်သွယ်ဖက်တွေနဲ့ပုံမကောင်းမွန်တဲ့သဘောတူညီချက်တွေရရှိအောင်ဆောင်ရွက်မယ်လို့လည်းသမ္မတထရမ့်ကပြောဆိုသွားပါတယ်။